ကရင်ပြည်နယ်မြဝတီမြို့နယ်ရွှေကုတ်ကိုမြို့တက်ကအွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်နေသူတွေကိုထွက်ခွာကြဖို့ဒေသရင်းလက်နက်ကိုင်အဖွဲ့အစည်းတွေကသတိပေးထုတ်ပြန်ပြည်တဲ့နောက်အခုမေလအတွင်းမှာမမြင်စဖူးတဲ့တရုတ်နိုင်ငံသားတွေဖျားသုံးစုမျိုးဖက်တိတိတသာဝင်ရောက်လာနေတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့မြို့ခံတအူက POA ကိုပြောပါတယ်တရု
တ်ကြီးတော်တော်လေးများဘယ်လိုကြီးဘယ်လိုကနေရောက်လာတယ်တော့ကြောင်းလည်းမသိဘူးတော်တော်များတော့ရောက်လာတယ်ဒီလိုဆိုပမာလို့တော့ပြောတရုတ်လိုရပြောတယ်တရုတ်တောင်မကြမ်းဒီနားလာပါတယ်မှာပုံများလာပါတယ်။ဘာသာရေးရှိကုတ်ကိုပဲချမ်းများဟာလေချိုးများတယ်ကြာ။စောက်ရအေးနေဆက်ကမှာတော့အဲ့ဒီစောက်နေတော့တွေ့တာ။တဲကုတ်ကန်းလိုဘာလို့လဲစောက်နေတာစောက်ကြီးတွေ့တာလဲ။ဒီကာစီနိုတွေလည်းရှိတဲ့ဟာလည်းရှိတယ်။တွေ့ရတယ်ဆက်စောက်လို့ရတယ်လို့လည်းရှိတယ်။
ဖျားသုံးစုဖက်ရောက်လာတဲ့တရုတ်ကာစီနိုလောင်းကစားလုပ်ငန်းတွေဟာဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တပ်နဲ့ပတ်သက်မှုရှိတယ်လို့ဒေသခံကာကွယ်ရေး PDF အဖွဲ့တွေက VOA ကိုပြောပါတယ်ဒါနဲ့ပတ်သက်လို့ DKBA ဖက်ကတုံ့ပြန်ချက်ကိုမေးမြန်းဖို့ VOA ကဆက်သွယ်လို့မရသေးပါဘူး။ကာစီနိုလောင်းကစားလုပ်ငန်းတွေတွင်ကျယ်လာရင်မြို့တည်ငြိမ်အေးချမ်းမှုမရှိဘဲခိုးဆိုးလှည့်မှုတွေပုံမများပြားလာမှာကိုဆိုရင်လည်းလို့ဖျားသုံးစုမျိုးကတူကပြောပါတယ
်။ဒီဒေသခံတွေကတော့ဖက်တယ်တော့ရှိတာပေါ့။အဲလိုမျိုးပြည်သူတွေများလာတဲ့ခါကျတော့အခြားလိုက်ပါတော့အခုဆိုရင်ဆိုအဲ့ဒီဇာဝရဟိုတည်းများလာတယ်ဆိုလို့ရှိရင်ဒီမှာနေရတာတွေကပုံပြီးတော့တက်ရတော့ညနေနဲ့အိမ်မှာရနေပုံမကနိုင်ဘူးလို့လဲဆိုတော့နေဆက်ဖြစ်တဲ့ကြောင်အဲ့ဒီမှာဘာတွေပေါ်လာမှာလဲကိုတို့လူနာတွေတကူတကူတွေဒီရန်မှုတွေပေါ်လာမှာ
အခုလိုတရုတ်နိုင်ငံသားတွေဒေသထဲရောက်လာပြီးတဲ့နောက်ပိုင်းဖျားသုံးစုနယ်စပ်မှာမြေနေရာငားရမှုတွေဝယ်ယူမှုတွေဆင်းမြင်လာတယ်လို့လည်းသိရပါတယ်ရွှေကုတ်ကိုမြို့တက်ကကြားဖြန့်ငွေလိမ်လုပ်ငန်းကာစီနိုလောင်းကစားလုပ်ငန်းတွေလို့ဖျားသုံးစုဖက်ကိုပြောင်းလဲအခြေချလာရင်လူကုန်ကူးမှုနဲ့တခြားရာဇဝမှုတွေဖြစ်ပွားလာမှာဆိုရင်လည်းလို့လဲနောက်ထပ်မြို့ခံတဦးကပြောပါတယ
်အဲ့လိုမျိုးတွေဖြစ်လာမှာတော့လည်းစိတ်ကူတော့ဗောလေမြို့ခံနေနေကတော့တော့မဆိုင်ဘူးတိကျလေလိုမျိုးဖြစ်သွားတာလေရရှိတယ်ဆိုတော့ကျွန်တော်တို့လည်းအဲ့လိုမျိုးဖြစ်မှာတော့စိတ်ကူတော့ဒီလိုမျိုးရောက်လာခဲ့ပြီဆိုရင်အခုတော့မှနည်းနည်းတော့ကြားနေရတာပဲဒီမှာလိုဒီမှာလိုဒီလိုမျိုးကလွတ်ရမှုတွေအရဒီလိုပဲကြားနေရတာပေါ့
မြန်မာစစ်ကောင်စီနဲ့မဟာမိတ်ဖြစ်တဲ့ကရင်အမျိုးသားတပ်မတော် KNA ခေါ်ကရင်နယ်ခြားစောင့်တပ် BGF ဟာစိုက်ဘာလိမ်လည်မှုဒုစရိုက်လုပ်ငန်းတွေမှာဒေတာရင်းကိုရက်ဖွဲ့ရာဇဝတ်မှုကျူးလွန်နေကြောင်း Justice for Myanmar JFM ရဲ့မေလ22ရက်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်online ငွေလိမ်လုပ်ငန်းမှာအဓိကပါဝင်နေသူတွေထက်မှာကရင်ပြည်နယ်နယ်ခြားဆောင်သက် BGF ကောင်ဆောင်တုံးပါဝင်နေတယ်လို့လဲ United States Institute of Peace USIP အဖွဲ့က April 22ရက်တုန်းကထုတ်ပြန်ထားပါတယ်။ BGF ကောင်ဆောင်ဖြစ်တဲ့ဘူမူကြီးစောချစ်သူနဲ့ဘူမူတင်ဝင်းတို့ကကြားဖြန့်လုပ်ငန်းအတွက်လက်ခံနေရာချပေးတာလုံခြုံရေးအကာအကွယ်ပေးတာစတဲ့အကူအညီပေးလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့တို့မှာ online ငွေလိမ်ကိန်းကြားဖြန့်စင်တာကိုလုပ်ကိုင်းဆောင်နေကြတယ်လို့ USIP ကဖော်ပြခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကထိုင်းမြန်မာနယ်စပ်တောင်ရင်မြေတစ်လျှောက်မှာရာဇဝတ်ကိန်းတွေကိုနှိမ်နင်းနိုင်ဖို့ကြိုးပမ်းနေပေမဲ့လိမ်လည်တဲ့လုပ်ငန်းတွေကအဲ့ဒီမှာခြေကုပ်ယူနိုင်နေစေပဲဖြစ်လို့တဟားစိုးရင်စရာအခြေအနေဖြစ်တယ်လို့သူတည်တနာပြုစရန်းတွေရေးသားထုတ်ဝေနေသူမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tawaga VOA ကိုပြောဆိုထားပါတယ်။